စစ်တပ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်ကြတဲ့လျှော့ပြက်ဆန္ဒပြမှုဒီကနေ့လဲရန်ကုန်မှာပြုလုပ်ခဲ့ကြပါတယ်။အလားတူမန္တလေးကလေးစတဲ့တခြားမြို့တွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့မှာတော့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဒေသခံတယောက်သေဆုံးခဲ့ပါတယ်။ဒီအကြောင်းပြေဆုံးရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
။ဒီကနေ့ဧပြီလ28ရက်နေ့မှာတော့ရန်ကုန်မြို့မြို့နယ်ပေါင်းစုံကဆရာနာရှင်ဆန့်ကျင်တဲ့လူငယ်တွေစုပေါင်းထားတဲ့ဘာတွေလဲရန်ကုန်သားတွေဆိုတဲ့အဖွဲ့ကအင်အားရနဲ့ချီပါဝင်တဲ့ဆန္ဒပြလူငယ်တွေဟာလုံခြုံရေးအခြေအနေပေါ်မှူတည်ပြီးလျှက်တပြက်ဆန္ဒပြမှုတွေကိုလုပ်နေကြပါတယ်။ဒီကနေ့စမ်းကြောင်းမြို့နယ်ထဲမှာရှောင်းတိန်ဆန္ဒပြခဲ့ကြရတဲ့ပုံစံကိုတပိတ်စစ်ကြောင်းမှာပါဝင်သူလူငယ်တဦးက VOA ကိုအခုလိုပြောပြပါတယ်
။ဒီနေ့ကျွန်တော်တို့စီစဉ်ထားတဲ့ပုံစံကတော့ဒီလိုမျိုးရက်ွက်ချဲကိုလှည့်လည်သွားဖို့တော့မဟုတ်ဘူး။ကျွန်တော်တို့ဒီဘာကဲလမ်းမကြီးတိုင်းချီတက်ဆန္ဒပြဖို့ဖြစ်တယ်။ဒါပေမဲ့ဟိုမမျှော်လင့်တဲ့အခြေအနေမျိုးကြောင့်တို့ဘက်ကနေပြီးတော့ကျွန်တော်တို့တတ်မှတ်ထားတဲ့နေရာကိုတို့ရှဲတွေစစ်သားတွေအများကြီးကြိုရောက်လာတဲ့အားမျိုးတွေ့ရတဲ့အတွက်ကျွန်တော်လမ်းကြောင်းပြောက်ပြီးတော့ရက်ွက်ချဲကိုကျွန်တော်ချွေပြီးတော့သွားလိုက်ရတာဖြစ်ပါတယ
်။တို့ဆန္ဒပြတဲ့နေရာမှာပြည်သူတွေကလည်းလက်ခုပ်တီးပြီးတော့အားပေးတာအာနာရှင်ကိုစန့်ကျင်တဲ့လက်သုံးချောင်းထောင်ပြတာအတူတူလိုက်ချီတက်တာနဲ့အာနာရှင်စန့်ကျင်ရေးကြွေးကြော်သံတွေကိုကြွေးကြော်ပြီးတော့ဝိညာဉ်အားပေးခဲ့ကြပါလေ။ဒီကနေ့မှာပဲတာကေတမြို့နယ်ကလူငယ်တွေကလည်းလမ်းပေါ်သွားလာနေတဲ့စစ်ကားနဲ့လက်နက်ကိုင်တွေကိုရှောင်ပြီးတာကေတဒေါဘုံစုပေါင်းတပိတ်ကိုရက်ကွက်တွင်လှည့်လည်ပြီးပြုလုပ်နိုင်ခဲ့ပါတယ်။ကြောက်ခစ်ကိုမှောက်ပြဆိုတဲ့အင်းစိန်တပိတ်စစ်ကြောင်းဟာလည်းလမ်းပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့မှာလည်းပုံမှန်ချီတက်နေကြဖြစ်တဲ့တန်ကတမကစစ်ကြောင်းဟာနေ့လယ်ပိုင်းမှာလမ်းလျှောက်ချီတက်ပြီးတော့အာဏာရှင်ကိုအလိုမရှိကြောင်းဆန္ဒပြခဲ့ကြပါတယ်။တန်ခါတမကနဲ့အတူဘာကသာကျောင်းသားတမကဝင်လူငယ်တွေကလည်းပူပေါင်းဆန္ဒပြခဲ့ကြပါတယ်။အဲဒီနောက်မှာတော့အအောင်မြင်မြင်လူစုခွဲနိုင်ခဲ့တယ်လို့သပိတ်စစ်ကြောင်းမှာပါဝင်တဲ့ဘာကသာအဖွဲ့ဝင်တဦးကပြောပြပါတယ်
။မန္တလေးကတော့ပုံမှန်ထွက်နေကြသပိတ်စစ်ကြောင်းတွေကတော့ထွက်နေရပေါ့နော်အရှိန်ကြီးအပေါ်မူတည်ပြီးရောလေ။ဘာကသာအနေနဲ့တော့တန်ခါတမကကိုပုံမှန်တနားကြီးသွားပြီးတော့ပေါင်းနေပေါ့။ဟုတ်ဟုတ်ဒီနေ့တော့တပ်ပေါင်းစုအနေနဲ့ကတော့ဒီနေ့မထွက်ဖြစ်ဘူးရှင့်ဟုတ်။ထတိုင်းတော့သူတို့ရာလာချုပ်ခွင့်မှုစူးစားရတယ်ဒါပေမဲ့သူတို့နောက်ကျပြီးလာတာလို့ဟိုဒီနေရာတိကျမတိတာလို့ပေါ့နော်နောက်ကျမှတိတဲ့ခါမှာချုပ်ခွင့်တော့မရဘောဒါပေမဲ့ဟိုမနေရဆိုရင်တော့ဟိုဒီတက်ပေါင်းစုတော့မဟုတ်ဘောနော်ဒီတချို့အင်အားစုတွေလည်းတော့ချုပ်ခွင့်ခံရတယ်မနေရတော့လေဒါလည်းစစ်ကြောင်ပြီးမှပါဟုတ်
မန္တလေးမှာလိုပဲစကိုင်းတိုင်းကလေးမြို့မှာလည်းတက်တီစောင့်ကြနေတဲ့ဂျာကဆန္ဒပြသူတချို့ဒီကနေ့မနက်ပိုင်းလမ်းမတွေပေါ်ထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ညနေပိုင်းမှာလည်းလက်နက်ကိုင်တွေကိုရှောင်ပြီးတော့နေရာပြောင်းရွှေ့ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့ကလေးမြို့ကဆန္ဒပြပွဲတွေမှာတော့ဖမ်းဆီးပစ်ခတ်ခံရတာမျိုးမရှိခဲ့ပဲအောင်အောင်မြင်မြင်လုပ်နိုင်ခဲ့တယ်လို့ကလေးမြို့ဆန္ဒပြပွဲမှာနေစဉ်ပါဝင်နေသူတဦးကပြောပြပါတယ်
။နေရာတွေချိန်နေရာတော့အလုံးဒီတသမတ်ထဲမရှိတော့ဟိုအမြဲတမ်းပဲရွှေ့နေရတာပေါ့နော်သူတို့ကတော်လေးကိုဒီနေ့ဆိုရင်တင်းတော်လေးကိုခိုင်လို့မနဲ့ဟောပြောကြတာတော်လေးဒီခိတ်တိုက်တွေ့တယ်နဲ့ပြခတ်ပြုခဲ့မဲ့ဖန်စီနေဆိုတဲ့ပုံစံမျိုးနောက်ပြီးတော့ခါတိုင်းစုရဲ့စုရဲ့နေရာမှာကိုကျူပြီးတော့စောင့်နေတဲ့ပုံစံမျိုးတွေရှိရှိတော့နေရာတွေချိန်တွေဟိုပြောင်းပြီးမှသူကဒီလှုပ်ရှားမှုတွေမပြအောင်ပေါ့နော်ဆက်ပြီးတော့လှုပ်ရအောင်
ဒီနေ့လုံခြုံရေးကြောင့်ဆန္ဒပြပွဲတွေမလုပ်နိုင်တဲ့ကြားပြည်နယ်ဒီမော့ဆိုးမြို့မှာတော့စစ်တပ်ကနေပြခတ်လို့တယောက်သေဆုံးခဲ့ပါတယ်ရိုက်ကော်ဒီမော့ဆိုလန်တျောက်မှာစစ်တပ်နဲ့ရဲကဝင်မလာအောင်ဒေသခံတွေတားဆီးထားတဲ့အတားအဆီးတွေကိုတပ်တွေကလိုက်ပြီးတော့ရှင်းလင်းနေတဲ့အချိန်မှာပြစ်ခတ်တဲ့အတွက်တဦးသေဆုံးပြီးတော့ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေရှိတယ်လို့ဒီမော့ဆိုဒေသခံတဦးက VOA ကိုပြောပြပါဗျာ။ဒီ
မော့ဆိုမှာတော့ဒီနေ့ခံတာပြရမရှိဘူးရှင်။စစ်တပ်တွေကတော့ဒီဝါတာဂိတ်ကြီးကိုတက်ခံတပ်ပေါ့နော်။အဲအိတ်ဒီပိုင်းလောက်ထားတာကြီးအကုန်လုံးဒီကလောဆဲအလုပ်ပဲဖိုးနဲ့လာပြီးတော့ကလောထုတ်သွားတယ်။လမ်းတိုင်းမှာအခုဆိုခံတတ်ပြီးတော်တော်များမရှိတော့ဘူး။ပြီးတော့အဲ့ထဲကနေတော့ဒီသူကတယောက်ကအဲ့လိုသားစီးလို့ပေါ့နော်။စစ်စစ်လာကလောတာသားစီးတော့မာစစ်တက်ကကိတက်လိုက်တာတယောက်စီးသွားခုနကပဲ။တက်ကြီးကတော့တနည်းနည်းတနည်းပုံပေါ်တော့များလာတယ်ပေါ့
။စေုပ်ချုပ်ရေးကောင်စီတက်ရဲ့ပြစ်ခတ်ဖြိုခွင်းမှုတွေရှိနေပေမဲ့ရတဲ့နီးနဲ့နေစဉ်ခြေတဲ့ဆန္ဒပြနေတဲ့ဖားကန်ဒဝဲပကံညောင်ဦးမျိုးတွေမှာဒီကနေ့မှလည်းသပိတ်ပေါင်းစုံကလူရာနဲ့ချီပြီးတော့လမ်းမတွေပေါ်ထွက်ဆန္ဒထုတ်ဖော်ကြပါတယ်။မိုးကုတ်လွိုက်ကော်မြင်းချံမကွေးကမ္မစကိုင်းနဲ့မုံရွာတွေမှာလည်းလူမဲ့သပိတ်ပျောက်ကြားသပိတ်တွေဆက်ပြီးရှိနေပါတယ်။ဆန္ဒပြပြည်သူတွေကိုလက်နက်ကိုင်တွေဘက်ကစစ်တပ်နဲ့ရဲတပ်ဖွဲ့အမှတ်သားမပါတဲ့ကားတွေကိုအုံပြုပြီးအရက်ဝတ်တွေနဲ့ဖမ်းဆီးတာတွေလည်းရှိနေပါတယ်ရှင်။